ရခိုင်ပြည်နယ်မှာအခုလူသားချင်းစာနာမှုကူညီပေးနေတဲ့ဒီ INGO အဖွဲ့တွေသူတို့လုပ်ငန်းတွေရပ်တန့်ထားတဲ့အတွက်ဒီကျန်းမာရေးစောင့်ရှောက်မှုတွေအကြီးအကျယ်ထိခိုက်နေတယ်။နောက်ဒီပေါက်တော့မှဆိုရင်တပတ်အတွင်းရေပြတ်သွားတော့မယ်ဆိုပြီးတော့ပြောတာတွေရှိပါတယ်ရှင်။အဲ့ဒီအခြေအနေတွေများသိချင်လို့ပါရှင
်။မဟုတ်ပါဘူးခင်ဗျာ။အဲ့ဒီပေါက်တော့မှအခုဒီနေ့စီဝဲရှိတာသူတို့ရေပေးနေပါတယ်ခင်ဗျာ
။ကျန်းမာရေးစောင့်ရှောက်မှုတွေအကြီးအကျယ်ထိခိုက်နေတယ်ဆိုတာရောရှင်
။အဲ့ဒါလည်းမဟုတ်ပါဘူးခင်ဗျာ။သူတို့ကတော့ရေထဲကနေပြီးတော့ဟိုနည်းနည်းလေးချင်းနည်းနည်းပြောတဲ့အဖွဲ့တွေပါပြက်တာမှသိမိကြတယ်ပေါ့အဲ့ဒီရဲကျမ်းမာရေးဆောင်ဆောင်မှုဟာကိုပြည်နယ်ဆိုပြည်နယ်ကျမ်းမာရေးဌာနတာဝန်ယူဆောင်ရွက်နေပါတယ်ခင်ဗျာ
တီးပြီးခဲ့တဲ့လဖြစ်ခဲ့တဲ့ဒီ INGO ရုံးတွေတိုက်ခိုက်ခံရပြီးနောက်ပိုင်းမှာအခုရခိုင်ပြည်နယ်အတွင်းမှာဒီနိုင်ငံတကာကူညီပေးရေးအဖွဲ့တွေဘယ်လောက်ရှိနေပါလဲရှင်ဘယ်လိုဆောင်ရွက်နေတာတွေရောရှိပါလဲရှင
်နိုင်ငံတကာအဖွဲ့ကြီးဘယ်လောက်ရှိရဆိုတော့ကျွန်တော်ရှိမှာတော့မရှိဘူးဗျာဒါပြည်ထောင်စုအစိုးရနဲ့စာချုပ်ချုပ်တယ်ပြီးတော့ကျွန်တော်ဒီသက်ဆိုင်ရာဌာနတွေနဲ့ MOU ထိုးပြီးတော့ဒီမှာလာပြီးတော့တာဝန်ထမ်းဆောင်နေကြတယ်ဒီမှာကျွန်တော်သိရတော့ကတော့ရှိတဲ့အဖွဲ့တွေတချို့ဖွဲ့တွေရှိလဲအဲတကယ်လုတ်တဲ့အဖွဲ့တွေလည်းရှိသလိုမလုတ်တဲ့အဖွဲ့တွေလည်းရှိချင်လည်းရှိမှာပေါ့အဲဒီမာတီဇာနဲ့ MS ကလွှဲချန်တဲ့အဖွဲ့တွေကလုတ်နေတာရှိပါတယ
်ဟုတ်ကဲ့ပြဿနာဖြစ်ပြီးနောက်ပိုင်းမှာပေါ့လေအခုသူတို့အတွက်ကိုရောပြည်내အစိုးရကလုံခြုံမှုတွေဘယ်လိုများဆောင်ရွက်ပေးနေပါလဲဆရာသူတို့လုပ်ငန်းတွေနဲ့ပတ်သက်ပြီး
အခုတော့သူကျွန်တော်တို့မှာသူတို့လည်းသိပါတယ်အဲဒီအဖွဲ့တွေဒီမှာလက်ရှိကျန်နေတဲ့လူ20နီးပါးလောက်ကျန်တယ်သူတို့မြင်ကြည့်တယ်ဒီနေ့ဆိုတော့သူတို့လုံခြုံရေးတာဝန်ယူထားပေးပါတယ်ခင်ဗျာ
ဒီနိုင်ငံတကာဝန်ထမ်းတွေဒီလုပ်ငန်းခွင်ပြန်ဝင်နိုင်ဖို့အတွက်ကရောဆရာကြီးအလိုရှိပါလဲဒီရခိုင်ပြည်နယ်အတွင်းမှာ
ခင်ဗျာအဲ MSN နဲ့မာတီဇာလွှဲကျန်တဲ့အဖွဲ့တွေရရှိပါတယ်ခင်ဗျာ
ဘယ်တော့လောက်ပြန်ဆောင်မလဲဆရာအဲ့ဒီရထားတဲ့အဖွဲ့တွေ
အဲ့ဒါကတော့တိကျတော့ကျွန်တော်ပြောလို့မရဘူးခင်ဗျာမကြတော့ချိန်မှာတော့သူပြန်ဆောင်ပြီးဆောင်ရွက်ပါလိမ့်မယ်ခင်ဗျာ
အခုဒီပြည်နယ်အစိုးရအနေနဲ့ပေါ့လေအခုဖြစ်သွားတဲ့ပြဿနာမှာဒါကင်တွယ်မှုအားနည်းတယ်ဆိုပြီးတော့ပြောတာတွေရှိပါတယ်ဆရာဆိုတော့ဆရာတို့ဒီနယ်ပေါ့လေဘာများပြောချင်ပါလဲရှင်
ကျွန်တော်တို့ဘာမှတော့မပြောချင်ပါဘူးဒီစုံစမ်းစစ်ဆေးကော်မရှင်ကသူထုတ်လိုက်တဲ့ခါကျအဲ့ပုံမှာပဲမူတည်ပြီးတော့ပြောလို့ရပါလိမ့်မယ်
အခုဒီဖြစ်ခဲ့တဲ့ပြဿနာပေါ်မှာဘယ်လိုများသုံးသပ်ပြောနိုင်မလဲဆရာဒီ
ပြဿနာဘယ်လိုသုံးသပ်မလဲဆိုတော့ကျွန်တော်ပြောမယ်လေဒီနှစ်ခါလဲဒီလမ်းနဲ့ပတ်သက်လို့တန်တွဲမှာဖြစ်ခဲ့တယ်နောက်ဒုတိယကြိမ်ဒီမှာစစ်ပြေမှာလဲဒီလမ်းနဲ့သာသနာလမ်းနဲ့ပတ်သက်လို့လည်းဖြစ်ခဲ့တယ်အဲ့တော့သူတို့လူဆောင်တာကကျွန်တော်တို့တိုင်းသားလူမျိုးတွေမကြိုက်တဲ့အလုပ်ကိုလုပ်တယ်ဆိုတော့ဒါကျွန်တော်တယောက်တည်းပုဂ္ဂလိကအနေနဲ့ပြောတော့တမင်တက်တက်ပဲလုပ်တယ်လို့ပဲကျွန်တော်တော့ယူဆထားတယ်
ဆရာဝန်ကြီးကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါ